ရှိနေခြင်းဥကိုညီကိုတိခတ်လောက်ကြံမှုမှာဖန်စီတရားယုံတင်စစ်ဆေးခံရတဲ့တနက်သမားကြည်နေနဲ့ပူပေါင်းကြံစီသူအဝင်းစော်တို့နှစ်ဦးပေါ်မှာတင်ထားတဲ့ရာဇဝတ်ပြစ်မှုစွဲချက်အမိန့်အားလုံးဒီပေါ့ကိုရန်ကုန်တိုင်းတရားလွှတ်တော်ကမနေ့ကထပ်မံအတည်ပြုလိုက်ပါတယ်။အခုလိုတိုင်းတရားလွှတ်တော်ရဲ့တရားသူကြီးရဲ့ဆုံးဖြတ်ချက်အမိန့်ဟာဥပဒေအတိုင်းရဲရဲဝံ့ဝံ့မှန်မှန်ကန်ကန်ဆောင်ရွက်ခဲ့တာဖြစ်တယ်လို့ကျင်းနဲ့အားရမိကြောင်းနဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးပြန်လည်တက်မှတ်ဖို့ပြုပြင်ကြောင်းလေးရေးအစပြုလာပြီလို့ဥက္ကိုကြီးအကျိုးဆောင်ရှိနေတွေကကြိုဆိုလိုက်ပါတယ်။မဲ့ကျောင်းဆောင်ကိုဆက်ပြီးတော့နားဆင်ပါရှင်။မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှိနေကြီးဥကိုညီကိုရန်ကုန်မင်္ဂလာတုံးလေးစိတ်မှာ2019ခုနှစ်ဇန်နဝါရီလကတနက်နေ့တိုက်ခတ်လုပ်ကြံခဲ့သူကြည်လင်းနဲ့သူ့အမှုတွဲတွေကိုမြောက်ပိုင်းကရင်တရားရုံးကထားမှတ်ထားတဲ့ဆွဲချက်အမိန့်တွေကိုထပ်မံအတည်ပြုကြောင်းရန်ကုန်တိုင်းတရားလွှတ်တော်ကမနေ့ကအပြစ်သက်ဆုံးဖြတ်ချက်ပေးလိုက်တာပါ။မြောက်ပိုင်းကရင်တရားရုံးကတင်ထားတဲ့ဆွဲချက်တွေကတော့တနက်သမားကြည်လင်းကိုလူတက်မှုရာဇသက်ကြီးပုံမှ302နဲ့အပိုက်ခွဲပါအချက်တွေနောက်ပူပေါင်းကြံစီတဲ့အဝင်းစော်ကိုလည်းရာဇသက်ကြီးပုံမှ302ပါအချက်တွေနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်ဒီဆွဲချက်တွေအတိုင်းဆက်လက်စစ်ဆေးဖို့ရန်ကုန်တိုင်းတရားလွှတ်တော်တရားသူကြီးဦးအောင်နိုင်ရဲ့အမိန့်ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းဥက္ကိုညီရဲ့အမှုလိုက်တရားလွှတ်တော်ရှိနေဦးခင်မောင်ထေကတရားရုံးပြင်ပမှာသတင်းတောက်တွေကိုအခုလိုပြောပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်တရားသူကြီးဟာနော်သူရှင်းမှာရောက်လာတဲ့ကိစ္စမှာအမှုမှာပေါ်ပေါက်နေတဲ့တက်တဲ့ခံရက်တွေအတိုင်းသူရဲရဲဝံ့ဝံ့ဆောင်ရွက်သွားတယ်ဘသူမျက်နှာမှမထောက်ဘူးဘသူဘက်မှမလိုက်ဖဲနဲ့ဥရိမျက်နှာကိုတစ်ခုပဲကြည့်ပြီးတော့ဆောင်ရွက်လာတဲ့ကိစ္စမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ကြိုးစားပါတယ
်ဒါပေမဲ့လည်းအဝင်းစော်အပေါ်တင်ထားတဲ့နောက်ထပ်ဆွဲချက်တစ်ခုဖြစ်တဲ့လက်နက်ဥပဒေပုံမှန်19ပါအချက်တွေကိုတော့ရန်ကုန်တိုင်းတရားလွှတ်တော်ကပယ်ဖျက်လိုက်ပါတယ်။ဒါနဲ့ပတ်သက်လို့ရှေ့နေဦးခင်မောင်ထေကအခုလိုရှင်းပြပါတယ
်။လက်နက်မှုနဲ့ပတ်သက်ပြီးတော့အဝင်းစော်ပယ်ဖျက်ပေးလိုက်တယ်။ဘာဖြစ်လို့လဲဆိုတော့ဒီထဲမှာဒါနဲ့ပတ်သက်ပြီးတော့တက်တဲ့ကအထောက်အထားမရှိဘူးလို့တရားရုံးကသုံးသပ်ပြောရှိတဲ့အတွက်ဒီဟာနဲ့ပတ်သက်ပြီးတော့လွှတ်တော်ကနေပြီးတော့လက်နက်မှုနဲ့ပတ်သက်တဲ့ပုံမှန်ပယ်ဖျက်ပေးလိုက်တယ်။
ဥက္ကိုညီလုံချံခံရမှုမှာပူပေါင်းကြံစီလှုပ်ဆောင်မှုဆိုရင်ပုံမှန်34နဲ့ဆွဲချက်တင်ခံထားရတဲ့ဇေယျဖြုတ်ကတော့ပြစ်မှုကျူးလွန်သူကိုအားပေးကူညီမှုပုံမှန်109နဲ့ပြောင်းလဲပေးလိုက်တယ်လို့ရှုနေဦးခင်မောင်ထေကပြောပါတယ
်။ကျွန်တော်တို့လည်းကျင့်တတ်တယ်လို့ပဲကျွန်တော်ပြောပြရစီ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့၄စိတ်မှာကြည်လင်းရှိနေတယ်။အောင်ဝင်းဆောင်ရှိနေတယ်။ကြည်လင်းအောင်ဝင်းဆောင်တွေကလွဲလို့ဘယ်သူနဲ့မှအပတ်သက်အဆက်ဆက်မလုပ်ဘူး။သူတို့နှစ်ယောက်အတူတူပဲဆိုတာကိုကျွန်တော်ကမြင်သားနေတယ်။ဒီပေါ်မှာသူတို့နဲ့ကြိုတင်ကြံစီပြီးတော့အကုန်လုံးပူပေါင်းဆောင်ရွက်ခဲ့တဲ့မြင်တဲ့အတွက်သူ34နဲ့ဆွဲချက်တင်ထားတယ်။အလားတူပဲဇေယျပြောဟာအမှုမှာပတ်သက်မှုရှိတယ်ဆိုတဲ့အကြောင်းအထောက်အထားတွေတော့ရှိတယ်။သို့တော်ညာလည်းပဲအမှုဖြစ်တဲ့နေရာမှာသူမရှိဘူးနော်။34အရာဆွဲချက်တင်တယ်လို့တဲ့အနေထားမှာမရှိဘူး။ဇေယျပြောရဲ့အနေထားဟာနော်။ပြစ်မှုကျူးလွန်တဲ့ကိစ္စမှာသူဒီစိတ်တစ်ပိုင်းပတ်သက်ကူညီတယ်ဆိုတဲ့အကြောင်းအရာကြောင့်ဆိုရင်တရားကုန်းနဲ့ဆွဲချက်တင်ရမယ်။ဒါလည်းအမှန်ပဲဗျ
။အဝင်းစော်ရဲ့အကူဖြစ်သူအချုံလွတ်အမခန်ရရှိထားတဲ့အဝင်းထုံးကိုတော့မူလဆွဲချက်ဖြစ်တဲ့ပြစ်မှုကျူးလွန်သူတွေကိုလွတ်မြောက်ဖို့ကူညီပေးခဲ့တဲ့ပုံမှ212နဲ့ပဲဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။တနက်သမားကြည်လင်းနဲ့အပေါင်းပါအဝင်းစော်တို့ကသူတို့ပေါ်တင်ထားတဲ့ဆွဲချက်တွေကိုမကျေနပ်တဲ့အတွက်ပြောင်းလဲပြင်ဆင်ဖို့ရန်ကုန်တိုင်းတရားစွတော်ကိုဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးလုံးရဲ့လျှောက်ထားချက်အားလုံးကိုတရားသူကြီးဦးအောင်နိုင်ကပယ်ထားခဲ့ပြီးမူလတရားရုံးရဲ့ဆွဲချက်အမိန့်ကိုထပ်မံအတည်ပြုခဲ့တာပါ။တစ်ဖက်မှာလည်းကြည်လင်းအောင်ဝင်းစော်နဲ့အကိုဖြစ်သူအောင်ဝင်းထွန်းတို့အပေါ်မြောက်ပိုင်းခရိုင်တရားရုံးကချမှတ်ခဲ့တဲ့ဆွဲချက်တွေနဲ့ပတ်သက်လို့လုံခြံခံရတဲ့ဥက္ကိုကြီးရဲ့ဇနီးဒေါ်တင်အေးကပြင်ဆင်ပေးဖို့ရန်ကုန်တိုင်းတရားလွှတ်တော်ကိုလျှောက်ထားခဲ့တာကိုလည်းတရားရုံးကပယ်ချခဲ့ပါရဲ့။အလားတူတနက်သမားကြည်လင်းကိုအိုကေနဲ့လိုက်လံပြစ်ခတ်ဖမ်းဆီးခဲ့တဲ့အတွက်တနက်ထိမှန်တည်ဆုံးခဲ့တဲ့အငှားရင်မောင်းကိုနေဝင်းရဲ့ဇနီးကလည်းဆွဲချက်တီတင်ဆင်ပေးဖို့လျှောက်ထားချက်ကိုတိုင်းပြားလွှတ်တော်ကပယ်ချခဲ့ပါတယ်။ဒါပေမဲ့လည်းတရားသူကြီးဦးအောင်နိုင်အနေနဲ့ဥပဒေကြောင်းအရမှန်မှန်ကန်ကန်ဆုံးဖြတ်ခဲ့တယ်လို့မြင်ကြောင်းဥက္ကိုကြီးရဲ့အကျိုးဆောင်ရှိနေတယ်ကပြောပါတယ်။အခုလိုတိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုကျေနပ်မှုမရှိသူတွေအနေနဲ့နောက်တစ်ဆင့်တီထောင်စုတရားလွှတ်တော်ချုပ်အထိအယူခံလျှောက်ထားနိုင်ပါတယ်။ဥက္ကိုကြီးလုံချံခံရတဲ့အမှုကိုရုံးတင်စစ်ဆေးနေရမှာအချိန်တစ်နှစ်ခွဲကျော်ကြာနေပါပြီ။တရားလိုပြတက်တည်စုစုပေါင်း80ကိုမြောက်ပိုင်းခရိုင်အထူးတရားရုံးကစစ်ဆေးပြီးတဲ့နောက်စွဲချက်အမိန့်တွေကိုချမှတ်ခဲ့တာဖြစ်ပြီးဒီနောက်ဂျွန်လာကုန်ပိုင်းမှာအပြစ်တဲ့အမိန့်ချမှတ်ဖို့ရှိတယ်လို့တရားရုံးနဲ့ညှိစက်တဲ့အတိုင်းပိုင်းကပြောပါရရှင်။